မြန်မာနိုင်ငံအပါအဝင်မလေးရှား၊အိန္ဒိယ၊အင်ဒိုနီးရှား၊လာအို၊ဇင်ဘာဘွေစတဲ့နိုင်ငံတွေနဲ့ရုရှားနိုင်ငံရဲ့ဆက်ဆံရေးဟာပပောင်းဆုံးနှစ်ဖက်အကျိုးစီးပွားနဲ့စစ်မှန်တဲ့ဆက်ဆံရေးဖြစ်သလိုအပြန်အလှန်လေးစားမှုနဲ့အထုပ်အကြပိုင်မှုအကျိုးစီးပွားတွေကိုအခြေခံတယ်လို့ရုရှားသမ္မတဗလာဒီမာပူတင်ကပြောဆိုပါတယ
်။ В этом зале и послы дружественных настроенных на взаимодействие с нами Мьянмы, Буркина Фасо.
မော်စကိုကမနေ့ကမော်စကိုမှာကျင်းပတဲ့နိုင်ငံတော်တော်များများကဒါဇင်နဲ့ချီတဲ့နိုင်ငံတကာတန်တမာတွေခန့်အပ်လွှာတွေကိုလက်ခံတဲ့ကျင်းပရာပွဲမှာကလင်မင်နားတော်မှာပြုလုပ်ခဲ့ပြီးရုရှားသမ္မတဗလာဒီမာပူတင်ကအဲ့ဒီမှာပြောဆိုခဲ့တာပါအခမ်းအနားမှာပြီးခဲ့တဲ့ဒီဇင်ဘာလကလေးကခန့်အပ်ထားတဲ့စစ်ကောင်စီရဲ့ရုရှားနိုင်ငံဆိုင်ရာမြန်မာတန်အမတ်ကြီးဦးတစ်လင်းအောင်ရဲ့ခန့်အပ်လွှာကိုလည်းတခြားနိုင်ငံတွေနဲ့အတူတပေါင်းတည်းလက်ခံခဲ့ပါတယ်အနောက်နိုင်ငံတွေကတန်တပန်အများစုနဲ့ရုရှားနိုင်ငံနဲ့ပတ်သက်ပြီးမျက်မျက်တတဗဲမလိုက်ဖဲတမာတမာရှိရှိရှုမြင်ဖို့မျှော်လင့်တဲ့အကြောင်းကျောဆိုရင်အခမ်းအနားထဲမှာရှိတဲ့ရုရှားနဲ့ဆက်ဆံရေးကောင်းမွန်တဲ့မြန်မာနိုင်ငံအပါအဝင်နိုင်ငံတချို့ကတန်တမာတချို့ကိုညှိနှွန်းပြောဆိုခဲ့ပါတယ်